ခါသစ်တဲ့နိုင်ငံမှာတော့လေရင်ပြတ်ချမှုထဲလူ30နီးပါးအသက်ရှင်လွတ်မြောက်နိုင်ခဲ့ပါတယ်။ခီးတဲ့62ယောက်နဲ့ဝန်တန်း6ယောက်လိုက်ပါလာတဲ့ Embraer ကုမ္ပဏီထုတ်အစားပိုင်ခြင်းလေကြောင်းလိုင်းကတိဆွဲတဲ့ခီးတဲ့တင်လေရင်တစီခါသစ်တဲ့နိုင်ငံအက်တူမြို့နာမှာဒီနေ့ပြတ်ချတာမှာ28ယောက်ထဲမှနေအသက်ရှင်လွတ်မြောက်ခဲ့တယ်လို့ခါသစ်တဲ့အာဏာပိုင်တွေကကြေညာလိုက်တာပါ။အစားပိုင်ခြင်းနိုင်ငံကနေရုရှားနိုင်ငံစီကိုပြန်တန်းစေမီးလောင်ပြီးမြေပြင်မြေကြီးပေါ်ကိုပြတ်ကျခဲ့တဲ့နောက်မိโกလုံးတွေထွက်နေတဲ့ရုပ်သံဖိုင်တွေလည်းထွက်ပေါ်လာပါတယ်။အပြက်စီးတွေကြားထဲကနေသွေးတွေသံတွေနဲ့ထိခိုက်ထန်ရတဲ့ခီးတွေထွက်လာတာကိုလည်းတချို့ရုပ်သံဖိုင်တွေမှာတွေ့ရပါတယ်။လောင်နေတဲ့မီးတွေကိုကဇက်စတန်မီးသတ်ဌာနကငိမ့်သက်ခဲ့ပြီးကလေး၃ယောက်ပါဝင်အသက်ရှင်လွတ်မြောက်လာသူတွေကိုနီးစပ်ရာဆေးရုံပို့ဆောင်ကူတာပေးနေကြောင်းလည်းကဇက်စတန်ရေးပေါ်ဝန်ကြီးဌာနကပြောပါတယ်။Embraer 190အမျိုးအစားအစားပိုင်ခြင်းလေကြောင်းလိုင်းကပြည့်စွဲတဲ့လေယာဉ်အမှန် J28243 ကအစားပိုင်ခြင်းနိုင်ငံမြို့တော်ဘာကူးကနေရုရှားပိုင်ချက်စနီယာနယ်မြေရဲ့မြို့တော် Grozny ကိုပြန်တန်းစဉ်ကဇက်စတန်နိုင်ငံ Aktu မြို့နဲ့တမိုင်ခွဲကျော်လောက်မှာအရေးပေါ်ဆင်သက်ခဲ့ရတာဖြစ်ပါတယ် Grozny မြို့တော်မှာမြို့တွေထူထပ်တာကြောင့်လေရင်လမ်းကြောင်းတွေလွဲခဲ့ရတယ်လို့ရုရှားသတင်းဌာနတွေကပြောနေပါတယ်ဆက်ချွေရနာပါဝင်ထွက်နိုင်ခြေရှိတဲ့ကြောင်းရင်တွေကိုစတင်ရှာဖွေနေကြောင်းလဲကာဇက်စတန်အာဏာပိုင်တွေကပြောတယ်လို့ရုရှားသတင်းမီဒီယာ Interfax ကပြောခဲ့ပါတယ်ခင်ဗျ